ဖိလစ်ပိုင်နိုင်ငံမှာတရားရင်ဆိုင်နေရတဲ့အတွက်ပြည်ပမှာတင်းရှောင်နိုင်တဲ့ဆိုတဲ့အပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းသမားမာရီယာရက်ဆာကတနင်္လာနေ့မှာပေးချလိုက်ပါတယ်။သူမအပေါ်ဆွဲချက်တွေအားလုံးကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဆိုရာဘက်ကရုပ်သိမ်းပေးဖို့လဲသူမရဲ့ရှင်းလင်းတွေကတောင်းဆိုပါတယ်။ ဖိလစ်ပိုင်ရဲ့ပထမဆုံးသောနိုဘယ်ဆုရှင်ဖြစ်တဲ့ရက်ဆာဟာစုံစမ်းဖော်ထုတ်သတင်းရေးသားသူရုရှားသတင်းသမားဒီမစ်ထရီမာရာတော့ဖ်နဲ့အတူနိုဘယ်ငြိမ်းချမ်းရေးဆုပူးရဲ့ရရှိခဲ့တာဖြစ်ပြီးကမ္ဘာတစ်လုံးမှာကြာဆင်းလာနေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးမြင့်တင်နိုင်ရည်ရွယ်ပြီးအခုလိုဆုချီးမြှင့်ခဲ့တာလို့အများကရှုမြင်ကြပါတယ်။ ရက်ဆာရဲ့သတင်းစိုက်ဖြစ်တဲ့ရက်ပလာလဲလိုင်စင်ရုပ်သိမ်းခံထားရတယ်လို့အကြောင်းအရာမျိုးစုံနဲ့တရားဥပဒေကြောင့်အရာလဲအရေးယူခံထားရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့မူရည်တိုက်ချက်ရေးလုပ်ငန်းအပါအဝင်အစိုးရရဲ့မူဝါဒတွေကိုရက်ဆာရဲ့စုံစမ်းဖော်ထုတ်မှုတွေကြောင့်တမင်ကြီးရွယ်လှုပ်ဆောင်တာလို့လဲသူမကိုထောက်ခံသူတွေကပြောပါတယ်ရှင်။